ထောင်ဒဏ်ချမှတ်ခံထားရတဲ့ရိုက်တာတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုတင်းငွေနေနေကရန်ကုန်မြို့မှာပြုလုပ်ခဲ့ပါတယ်။တင်းအချက်လက်ရယူခွင့်ဟာပြည်သူ့အခွင့်အရေးတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဟာဒီမိုကရေစီကျဆင်းခြင်းအစရှိတဲ့လက်ကင်ပိုစတာတွေကင်ဆွဲပြီးတော့တင်းမီဒီယာသမားတွေနဲ့တက်ကြွလှုပ်ရှားသူတွေစုဝေးပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အကြောင်းစုံကိုမတ်စုမောင်ကစူးစီးတင်ပြထားပါတယ်။နားဆင်ပါ
1900နဲ့ချခံလိုက်ရတဲ့ writer သတင်းသမားနှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမြန်ဆုံးလွတ်မြောက်ရေးပါအဝင်အရတားအစိုးရလက်ထက်ပို့ပြီးတော့မှဖိနှိပ်မှုတွေများလာတဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းသမားတွေအခက်ကြုံနေရတဲ့သတင်းချက်လက်ရယူခွင့်တွေသတင်းမီဒီယာတိုင်းလွတ်လပ်စွာထုတ်ဖော်ရေးသားခွင့်ဆိုင်ရာအခြေခံဒီမိုကရေစီရပိုင်ခွင့်တွေအပြည့်အဝရရှိရေးအတွက်သတင်းသမားတွေဒီမိုကရေစီအင်အားစုတွေအရက်ဖတ်အဖွဲ့အစည်းတွေကျောင်းသားလူငယ်တွေနဲ့သတင်းလွတ်လပ်ခွင့်ကိုအလေးထားသူတိုင်းပူးပေါင်းပါဝင်ကြတဲ့လူလူလှုပ်ရှားမှုတရက်ကိုတနင်္ဂနွေနေ့ညနေပိုင်းမှာရန်ကုန်မြို့စုလေစေတီတော်အနီးမြို့တော်ခမ်းမရှိမှာကျင်းပခဲ့ပြီးတော့စုစုပေါင်းလူရာခနန်းလောက်စုဝေးပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်သတင်းမီဒီယာသမားတွေလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေပြည်သူအများအကြားသတင်းအချက်အလက်လွတ်လပ်စွာစီစဉ်ခွင့်တွေဟန်တားခံနေရတဲ့အနေအထားတွေကြောင့်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားမှုမှာပူပေါင်းပါဝင်ခဲ့တာဖြစ်တယ်လို့လူခွေလှုပ်ရှားသူတဦးဖြစ်တဲ့ကိုသက်ဆွေဝင်းကအခုလိုပြောပြပါဗျာ။ဟောကျွန်
တော်တို့အနေနဲ့ကတော့ဒီမီဒီယာမှုတစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့မီဒီယာမှုကိုလက်မခံနိုင်တဲ့အတွက်ကြောင့်မို့လို့ဝင်ပြီးတော့ကျွန်တော်ပူပေါင်းပါဝင်ကြပါ။ဟောကိုဟာလူတို့ကကြိုးစားပြဿနာကိုလူတွေကအခုချိန်ပြန်နေမှားရဖို့တော့ဒီမခွင်းနိုင်ဘူးဒီလူရဒီနိုင်ငံတော်လှုပ်ဝက်ချက်ကိုတကယ်ဖောက်ပြက်လို့သူကဒါမျိုးပြည့်နေပြည့်နေဆိုပြီးတော့ပြောရတူလေညီနေတူလေညားရှိအကြာလို့ကျွန်တော်တို့ဒီတက်ကြွလို့ပြောပြီးရောပြီးတော့ဒီမီဒီယာတွေကတော့ကျွန်တော်ပူပေါင်းပြီးတော့ဒီမုခိစာတွေကိုကျွန်တော်တို့ဒီရည်တည်ဖို့အတွက်ကိုဟာစူးစမ်းပြီးတော့ဒီမူကြောင်းနိုင်ဖို့လုပ်မယ်ခင်
ပြည်သူလူထုသတင်းမှန်ရရှိရေးလှုပ်ရှားမှုဖြစ်ပေါ်လာရတဲ့အကြောင်းကိုတော့ကိုရိုင်ဦးဆောင်စီစဉ်ခဲ့သူလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအတန်ကအမှုဆောင်ဒါရိုက်တာကိုဆောင်ခါကပြောပြပါတယ
်။ဒီကတင်းတော်နေရာကင်းတော်ဒီဘဥပဒေနဲ့ထောင်တဲ့နေရာအမှတ်ခံရတဲ့ပုံမှာကျွန်တော်တို့နိုင်ငံကြကြလှုပ်ရှားတဲ့လူငယ်တွေကဒီပုံမှာအကျင့်နဲ့ဒီပေါ်နော်အဲ့ဒါကိုကန်ဆယ်ရှင်းချတဲ့အနေနဲ့ဒီလှုပ်ရှားမှုလုပ်တာပါ။ဆူရရကျွန်တော်တို့တောင်းဆိုရအဓိကဆက်ချက်ကဒီနိုင်ငံစီရင်နေဒီလိုမျိုးဖြစ်တဲ့ပုံစံကိုအမြဲတမ်းကျင့်သုံးပြီး
အခုလိုမျိုးဆန္ဒထုတ်ဖော်မှုကျင်းပနိုင်ရင်ရန်ကုန်မြို့ကမြို့နယ်ပေါင်း17မြို့နယ်ကလုံခြုံရေးနဲ့အုပ်ချုပ်ရေးအာဏာပိုင်နေစီကအစစ်အစစ်ခွင့်ပြုချက်တောင်းခံခဲ့ရတဲ့အခြေအနေကိုတော့ကိုဆောင်ခါကအခုလိုပြောပြပါတယ
်ကျွန်တော်တို့ပြမစီစဉ်လာတာဒီတာမူရေးဘုတ်ရှင်မြန်မာနေပြီးတော့မာဘရီရဲ့ဘာညာအတီကိုရှောက်ဖို့ဆိုပြီးကျွန်တော်တို့ပြင်ဆင်ချက်တယ်အဲ့တော့အဲ့လန်ထားဖို့ပဲဒီရဖို့ကျွန်တော်တို့အဲ့ပြန်ပြီးတင်ခဲ့တယ်ပေါ့နော်အဲ့တော့ဒီနေ့အတွက်နောက်ဆုံးပိတ်အင်းနဲ့ခါမှလည်းသူကအရင်ကလူစားနေတဲ့မြင်းတော်ပဲနဲ့ကျွန်တော်တို့ကိုခေါ်ယူပြုစုံတာလေဒါသိမြင့်ဒီခေါ်ရင်းယူသွားတော့ဒီလူတွေစီမံခန့်ခွဲမှုအုပ်ချုပ်ရေးကော်မတီဆိုပြီးတော့ဒီဒီရပ်တ်ဆွဲရောအုပ်ချုပ်ရေးမျိုးတွေရောတခြားတော့ဒီဥပဒေချုပ်ရုံးတွေပါအကုန်လုံးပါတဲ့လူတွေအားနေပြီးတော့ကျွန်တော်တို့ကခေါ်ယူနေတာပေါ့ပြည်ရဲ့ဆိုတာလည်းတစ်သက်ပါတယ်သူတော်ကိုကော်မတီနိုင်ငံရေးတွေအကြောင်းကိုကျွန်တော်တို့ခေါ်ပြီးပြောခဲ့တာဗျာကျွန်တော်တို့ကလည်းခုမကြည့်တာကိုကျွန်တော်တို့နားလေတူတော့ကျွန်တော်တို့ရုပ်ချက်ရှိတာဆက်လုပ်မယ်ဆိုတော့ငင်းပြောခဲ့တယ်
ပွဲကိုဥဆောင်စီစဉ်သူတွေဘက်ကအချိန်ချင်းခွင့်တောင်းခဲ့ကြရပြီးမှနှုတ်မိတ်နဲ့ခွင့်ပြုချက်ရခဲ့ပြီးဆန္ဒမထုတ်ဖော်မီနဲ့ဆန္ဒထုတ်ဖော်နေချိန်မှာရဲလုံခြုံရေးတပ်တွေဘက်ကအင်အားအများပြားလုံခြုံရေးရယူထားတဲ့အတွက်လုံခြုံရေးစိုးရိမ်မှုတွေဖြစ်ခဲ့ပေမဲ့လို့ထောက်ရှားမှုဟာအနောက်ရှက်မရှိဘဲပြီးဆုံးခဲ့ရပါတယ်။သတင်းသမားတွေအနေနဲ့တော့တနိုင်ငံလုံးအတိုင်းအတာနဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးဆက်လက်ပြီးတိုက်ပွဲဝင်တောင်းဆိုသွားကြမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ကြပါတယ်ရှင်။
မဆုမွန်ပြုတ်ပြသွားတာဖြစ်ပါရခင်ဗျာ